Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင် POA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်မေလ9ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ16925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်ပြူထွေးပါတောင်ကိုရီးယားနိုင်ငံမှာတနစ်ကြာနိုင်ငံရေးမတည်ငြိမ်မှုတွေကြုံခဲ့ရပြီးတဲ့နောက်ကျင်းပတဲ့ဒီနေ့သမ္မတရွေးကောက်ပွဲမှာတော့တောင်ကိုရီးယားပြည်သူတွေမဲပေးနေကြပါတယ်။ဒီခါအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ဟာမနက်ဖြန်ပုတ်ထူးနေ့မှာရုရှားနိုင်ငံသားရေးဝန်ကြီး Sergey Lavrov နဲ့ Washington DC မြို့တော်မှာတွေ့ဆုံပြီးတော့ Syria Ukraine အရေးကိစ္စတွေကိုဆွေးနွေးဖို့ရှိနေပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံကသတင်းတွေကိုတော့ကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင်
။ကောင်းပါပြီရှင်။ဗြိတိန်နိုင်ငံကိုရောက်နေတဲ့ဒေါအောင်ဆန်းစုကြည်ဟာမြန်မာမိသားစုတွေနဲ့လန်ဒန်မြို့မှာဒီကနေ့တွေ့ဆုံခဲ့ပါတယ်။
ကျမတို့အနေနဲ့ပြောင်းလဲဖို့လည်းအများကြီးလုပ်နေပါတယ်အတိုင်းအတာတစ်ခုထိလည်းပြောင်းလဲပြီလို့ကျမတို့ယူဆပါတယ်သို့သော်ညာလည်းပြေဝပြောင်းလဲတယ်မပြောင်းလဲဆိုတော့နောက်ဆုံးကျတော့ပြည်သူ
ထောင်အောင်ဆန်းစုကြည်ပြောတော်ရပါရှင်အပြည့်စုံကိုတော့မကြခင်ကြားကြမှာပါဒါအပြင်နာမည်ပေးတဲ့နေရာမှာကန့်ကွက်မှုတွေကြားကပဲမှွန်ပြင်းတဲ့မော်လမြိုင်ချောင်းဆောင်တန်လွင်မြေကူတရာကိုဖွင့်လိုက်တဲ့တဲ့တကြံရုံးပိတ်ရက်မှာပေးမဲ့လောက်ခလာစာတွေပြောတဲ့အတိုင်းမပေးလို့ဆန္ဒပြကြတဲ့ထိုင်းအောင်မြန်မာအလို့သမားတွေရဲ့အခြေအနေအမေရိကန်မျိုးသားလုံခြုံရေးအကြံပေး Mike Flynn နဲ့ရုရှားတွေရဲ့ပတ်သက်မှုအကြောင်းသတင်းအသေးစိတ်တွေကိုလည်းတင်ပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမှတ်ခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်။
တောင်ကိုရီးယားနိုင်ငံမှာသမရဟောင်းပတ်ကွန်ဟီရေးယူခံရပြီးဖမ်းဆီးထိန်းသိမ်းခံရတာအပါအဝင်တနစ်ကြာနိုင်ငံရေးမတည်ငြိမ်မှုတွေကြုံခဲ့ရပြီးတဲ့နောက်မှာကျင်းပတဲ့ဒီကနေ့သမရအသက်ရွေးကောက်ပွဲမှာတော့တောင်ကိုရီးယားပြည်သူတွေမဲပေးခဲ့ကြပါတယ်။ရွေးကောက်ပွဲမတိုင်မီမှာတုန်းကဒီကိုရီးယား Liberal Democratic Party ကကိုစလဲမွချဲအင်ကသူ့ရဲ့ပြိုင်ဘက်သမရလောင်းတွေထက်လူလူထောက်ခံမှု20ရာခိုင်နှုန်းလောက်ပိုပြီးတော့ရနေခဲ့ပါတယ်
။성공동의끝까지헌신의힘을다했습니다저와우리당도
ကျွန်တော်မှရှိသမျှအားရအကုန်သုံးပြီးတော့ရွေးကောက်ပွဲအတွက်စီရင်လှုပ်ရှားခဲ့ပါတယ်ကျွန်တော်ကိုယ်တိုင်ရောကျွန်တော်ရဲ့နိုင်ငံရေးပါတီကရောမဖြစ်မနေနိုင်ရမယ်ဆိုတဲ့စိတ်နဲ့အစွဲကုန်ကြိုးစားခဲ့ကြသလိုလူလူတွေကလည်းတစ်ချိန်ကလိုဝေကျွမ်းလိုက်တဲ့တိုင်းပြည်တစ်ခုပြန်လဲတည်ဆောက်နိုင်ဖို့စံတော်တွေပြည့်ပြနေတာကိုကျွန်တော်တို့ခံစားရပါတယ်အနာအပြောင်းလဲကြိုးပမ်းမှုမှာကျွန်တော်တို့ရဲ့အထူးနောက်ဆုံးချိန်ထိပါဝင်ခဲ့ကြတဲ့ပြည်သူအလုံးကိုအထူးပဲကျေးဇူးတင်ပါတယ်လို့ဆိုပြီးတော့မွချဲအေကပြောသွားတာပါတပည့်ရူချာကွန်ဆာဗေးတစ်အုပ်ဖြစ်တဲ့သမရဟောင်းပတ်ကွန်ဟေးအာဂရိလိုက်စားမှုရှုပ်တော်ပေါ်ကြောင့်ပြီးခဲ့တဲ့မက်စလာတို့ကဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတာဝန်ကနေရက်စဲခံခဲ့ရပြီးတဲ့နောက်မှာအခုရွေးကောက်ပွဲကျင်းပဖို့ဖြစ်လာခဲ့တာပါသမရပါဝင်ပတ်သက်ခဲ့တဲ့အာဂရိလိုက်စားမှုရှုပ်တော်ပုံနဲ့ဆက်ဆက်ပြီးတော့ပဲဆပ်ဆောင်းစီးပွားရေးလုပ်ငန်းအဖွဲ့ရဲ့ဒုတိယအကြီးအကဲလီချေရန်နဲ့ဒီလိုတေစီးပွားရေးလုပ်ငန်းအဖွဲ့အကြီးအကဲရှင်တုံဘင်းတို့လည်းပြစ်ဒဏ်တွေချမှတ်ခံခဲ့ရတာပါလူခွေရေးရှင်းတဲ့အုပ်ဖြစ်တဲ့မစ္စတာမွန်းကတော့အစိုးရအတွင်းအာဂရိလိုက်စားမှုတွေကိုရှော့ချနောက်အလုပ်ကိုင်ခွင့်လန်းသစ်တွေဖန်တီးပြီးလူချမ်းသာတွေကိုအခုတိုးကောက်မယ်လို့ဆိုပြီးတော့ကတိပေးပြောဆိုထားပါတယ်ရှင်
မြန်မာလုံခြုံရေးအကြံပေးအငြိမ်းစားပုံစံကြီး Michael Flynn ကိုရုရှားကအကြက်ကန်ချင်းကြောက်လာနိုင်တယ်ဆိုပြီးသမ္မတ Donald Trump ရဲ့အစိုးရအသစ်တက်ပြီးအစိုးရရဲ့ကတဲ့ကသူတတိပေးခဲ့ဘူးတယ်လို့ American ယာယီရှင်းနေချုံဟောင်း Sally Yates ကတနင်္လာနေ့ကပြောလိုက်ပါတယ် American ဆိုင်ရာရုရှားတမ်မကြီးနဲ့ဆက်ဆံရမှာလိန်လယ်ထားတဲ့အတွက် Flynn ကိုယာရုကမထုတ်ခင်သတင်းနှစ်ပတ်ကျော်ကတည်းကအေဗီရောကိုသူတတိပေးခဲ့တယ်လို့ Yates ကအထက်လွှတ်တော်ကြားနာပွဲမှာပြောခဲ့ပါတယ်Flynn ဟာရုရှားတမ်မကြီး Sergey Kislyak နဲ့အဆက်ဆံမရှိဘူးဆိုတာကိုဒုသမ္မတ Mike Pence နဲ့တခြားအစိုးရအရာရှိတွေကအချင်းချင်းထုတ်ပြန်ပြောဆိုခဲ့တဲ့အပေါ်မှာသူ့အနေနဲ့စိုးရိမ်ကြီးဖြစ်ခဲ့တယ်လို့လည်းဆိုပါတယ်ဒုသမ္မတရောအခြားအရာရှိတွေကပါအခုလိုအမေရိကန်ပြည်သူတွေကိုသူတို့ပြောနေကြတာမမှန်ဘူးဆိုတာသိဖို့လိုတယ်လို့ Yates ကပြောတယ်လို့ဘိုဂျိုဂျီ Flynn ဘာလုပ်တယ်လဲဆိုတာနဲ့ဘိုဂျိုဂျီ Flynn အနေနဲ့ဒုသမ္မတကိုလမ်းလွဲပြောဆိုထားတာတွေဆိုတာကိုလည်းရုရှားကတည်ထားတယ်လို့လည်းပြောသွားပါတယ်ဆယ်လီယိတ်စ်ဘက်ကအခုလိုစိုးရိမ်မှုတွေနဲ့အတိပေးခဲ့ပြီး18ရက်အကြာမှာတော့ Flynn ကိုသမ္မတ Trump ကအင်ဗျူရောအမျိုးသားလုံခြုံရေးအကြံပေးတာဝန်ကနေထုတ်ပယ်ခဲ့ပါတယ်လွန်ခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားဘက်ကဝင်နှောက်ခဲ့တယ်ဆိုတဲ့ဆွဆဲချက်တွေနဲ့ပတ်သက်လို့အထက်လွှတ်တော်စုံစမ်းမှုအစိပ်ပိုင်းဖြစ်မနေ့ကတနင်္လာနေ့ကြားနာပွဲလုပ်ခဲ့တာပါသမ္မတ Trump ကတော့သူမဲဆွဲစည်းရုံးရေးအဖွဲ့ဟာရုရှားနဲ့ပတ်သက်မှုမရှိဘူးဆိုပြီးတော့အကြိမ်ကြိမ်ညင်းဆိုထားတယ်လို့အခုလိုစုံစမ်းဆွဆဲမှုတွေလုပ်တာကိုလည်းလက်မခံပါဘူးသူကိုစစ်ပတ်ရေးရထောင်လင်းရေးအကြီးအကဲဖြစ်ခန့်အပ်ခဲ့တော့ကလုံခြုံရေးဆိုင်ရာကိုယ်ရေးရာဇဝင်ကင်းရှင်းမှုအမြင့်ဆုံးပေးခဲ့တဲ့သမရဟောင်းဥပမအစိုးရအဖွဲ့ကိုပဲသူကပြန်လည်အပြစ်ဖို့ခဲ့ပါရခင်ဗျာ
မေရိကန်နိုင်ငံသားယဝင်ကြီး Rex Tillerson ဟာမနေ့ပြန်ပုတ်ထူးနေမှာရုရှားနိုင်ငံသားယဝင်ကြီး Sergey Lavrov နဲ့ Washington DC မြို့တော်မှာတွေ့ဆုံပြီးတော့ Syria, Ukraine နဲ့တခြားရာကိစ္စတွေကိုဆွေးနွေးဖို့ရှိနေပါတယ်။ Syria နိုင်ငံအရေးနဲ့ပတ်သက်လို့တော့ Syria မှာအကြမ်းဖက်မှုတွေရောကြစေဖို့နောက် Syria ပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေထောက်ပံ့ပေးနိုင်ဖို့နဲ့ Syria ပြည်ပခန့်ကိုနိုင်ငံရေးတွေဖြည့်ရှင်းကိုက်တွယ်နိုင်မဲ့အခြေအနေတရရအောင်ကြိုးပမ်းသွားဖို့ကိစ္စတွေကိုဝန်ကြီး Tillerson ကဆွေးနွေးမဲ့အကြောင်းနိုင်ငံသားရေးဌာနကတနေ့လာနေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်။ Syria နိုင်ငံအတွက်တိုက်ခိုက်မှုတွေလျှော့ချနိုင်မဲ့ဇုန်ရီယာတွေကိုသတ်မှတ်ဆောင်ရွက်သွားဖို့ရုရှားဘက်ကစီစဉ်နေတဲ့အပေါ်မှာအမေရိကန်ကအနီးကပ်စောင့်ကြည့်သွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Jim Mattis ကပြောကြားလိုက်ပြီးတဲ့နောက်မှာပဲနိုင်ငံသားရေးဌာနရဲ့အကူအညီချက်လက်ထပ်ပေါ်လာတာပါ။ရုရှားဘက်ကအဆိုပြုထားတဲ့အစီအစဉ်တကယ်အလုပ်ဖြစ်မဖြစ်ဆိုတာကိုစောင့်ကြည့်သွားမယ်လို့ Mr. Mattis ကတတိလာနေ့မှာပဲပြောခဲ့တာပါ။ချောက်ဒီကြာဆီးရီးယားပြည်သူစစ်အုပ်သက်နိုင်ဖို့ရုရှားဆိုရကပြီးခဲ့တဲ့သတင်းပတ်ကပဲအခုအဆိုပြုချက်ကိုချပြခဲ့တာဖြစ်ပြီးတော့ဒီပေါ်မှာတူရကီနဲ့အီရန်နိုင်ငံတွေကလည်းသဘောတူကြပါတယ်။ဒီအဆိုပြုချက်အရာကတော့ IS သွေးကြွတွေနဲ့ဆက်ရွယ်မှုရှိတဲ့သဘောအဖွဲ့တွေထိမ့်ချုပ်ရာနေပြည်လေးခုမှာတိုက်ခိုက်မှုတွေလျှော့ချသွားနိုင်ပေဒီလက်တွေကိုချမှတ်လုဆောင်သွားဖို့ပဲဖြစ်ပါတယ်ရှင်။
အရှိတောင်အရှအရေးနဲ့ပတ်သက်လို့ American သမ္မတ Donald Trump အစိုးရအဖွဲ့ကချင်းကပ်လှုပ်ဆောင်နေပေမဲ့နောက်ဆုံးကောက်ယူထားတဲ့လူလူစစ်တမ်းအရ American အစိုးရအဖွဲ့နဲ့ဆက်ဆံရေးကို ASEAN ဘက်ကယုံကြည်မှုသိမ့်မရှိပါဘူး။စင်ကာပူအခြေစိုက် Isaias Yusuf Ishak Institute ရဲ့ ASEAN လေ့လာရေးဌာနက Trump အစိုးရပေါ်အရှိတောင်အရှသားတွေရဲ့အမြင့်ဆိုတဲ့ခေါင်းစဉ်နဲ့ online ကနေလူလူစစ်တမ်းတခုကောက်ယူထားတာပါလွန်ခဲ့တဲ့လကအစိုးရအရာရှိတွေလူမှုအဖွဲ့အစည်းကလူတွေစီးပွားရေးလုပ်ငန်းရှင်တွေပညာရေးအသိုင်းအဝိုင်းကလူတွေနဲ့အာဆီယံဒေသတွင်းကသတင်းတောက်တွေစီကတုံ့ပြန်ဖြေကြားချက်ပေါင်း300ကျော်ရရှိခဲ့ပါတယ်အရှင်းအောင်အရှောက်ကိုထရမ့်အစိုးရအဖွဲ့စိတ်ဝင်စားမှုမရှိဘူးလို့ဖြေကြားသူ43ရာခိုင်နှုန်းရှိပြီးစိတ်ဝင်စားမှုရှိတယ်လို့ဖြေကြားသူက38ရာခိုင်နှုန်းရှိပါတယ်ဒါ့အပြင်အမေရိကန်ဟာလွန်ခဲ့တဲ့4လလောက်ကလို့မဟာမိတ်အဖြစ်အားကိုးလို့မရနိုင်တော့ပဲချိတ်ဆက်လုတ်ကဲ့မှုတွေကြာဆင်းသွားဖို့ခမန်းထားသူကလည်း43ရာခိုင်နှုန်းရှိပါတယ်ခင်ဗျာ
ဗီယိုအမေရိကန်အတန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်တန်ကနေအင်္ဂါနေ့ညနေခင်းမြန်မာနယ်ဒေသတွင်းသတင်းတွေကိုဆက်ပြီးတော့တင်ပြပေးတော့ပါမယ်။ဗြိတိန်နိုင်ငံကသတင်းတစ်ပတ်ဒီမှာကြာရောက်ရှိနေတဲ့မြန်မာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့မှာတော့ဗြိတိန်ရောက်မြန်မာပြည်သားစုတွေနဲ့လန်ဒန်မြို့တော်မှာတွေ့ဆုံပါတယ်။တိုက်ပီရဲ့ဒီမိုကရေစီပြည်ပြည်ပြောင်းလဲရေးဖွံ့ဖြိုးရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစုတွေမှာပြည်ပရောက်မြန်မာနိုင်ငံသားတွေဘယ်လိုစိတ်ထားပြီးတော့ပါဝင်လှုပ်ဆောင်နိုင်မလဲဆိုတာတွေကိုအဓိကတွန်းအားပြီးပြောသွားခဲ့တယ်လို့တက်ရောက်လာသူတွေရဲ့မေးခွန်းတချို့ကိုလည်းဖြေကြားသွားပါတယ်။ဥရောပသုံးနိုင်ငံခီးထွက်နေတဲ့ဒေါက်တာဆန်းစုကြည်ဟာပြီးခဲ့တဲ့သတင်းပတ်တုန်းကဘယ်လ်ဂျီယံနဲ့အီတလီနိုင်ငံတွေကိုတွားရောက်ခဲ့ပြီးတဲ့နောက်အခုနောက်ဆုံးခီးတစ်ထောက်အဖြစ်နဲ့ဗြိတိန်နိုင်ငံကိုရောက်ရှိနေတာပါ။မနေ့ကတင်းလာနေတော့ကဒီဗြိတိန်နိုင်ငံလက်ထံမြို့တော်ကပေးအပ်တဲ့ဂုဏ်သုဆောင်စုတွေထဲမှာအမြင့်ဆုံးဖြစ်တဲ့ Freedom of the City ဆုကိုလက်ခံရယူခဲ့ပါတယ်။ခီးစစ်အတွင်းမှာတော့ဗြိတိန်နိုင်ငံစာရေးဝန်ကြီး Boris Johnson ၊ကာကွယ်ရေးဝန်ကြီး Sir Michael Fellow နဲ့ဗြိတိန်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တဲ့အပြင်ဗြိတိန်ဘုရင်မကြီးအဲလီဇာဘက်နဲ့အရှေ့ဆန်မေသားချားစ်တိုနဲ့လည်းတိကျစီတွေ့ဆုံခဲ့တာပါဗြိတိန်နိုင်ငံမှာရှေ့လာဆိုလာတဲ့မှာကျင်းပမဲ့ရွေးကောက်ပွဲအတွက်ပြင်ဆင်နေချိန်ဖြစ်တာမို့အလုပ်များနေတဲ့ဝန်ကြီးချုပ်ထရီဆာမေနဲ့တော့အခုခီးစစ်အတွင်းမှာတွေ့ဆုံခြင်းမရှိပါဘူးတကယ်တော့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဗြိတိန်ကိုပထမဆုံးလာခဲ့တဲ့ပြီးခဲ့တဲ့ခီးစစ်အတွင်းမှာတော့ဝန်ကြီးချုပ်မေနဲ့တွေ့ဆုံခဲ့တာပါအခုခီးစစ်ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါက်တာဆန်းစုကြည်ဗြိတိန်နိုင်ငံကိုဒုတိယအကြိမ်လာရောက်တာဖြစ်ပြီးတော့ဒီတစ်ချိန်မှာတော့ဗြိတိန်ရောက်ရိုဟင်ဂျာနဲ့တိုင်းရင်းသားအဖွဲ့တချို့ကကန့်ကွက်ဆန္ဒပြတာကိုလည်းကြုံခဲ့ရပါတယ်ရှင်
။ဘာသာရေးကိုထိခိုက်စွာကြတဲ့ဆိုတဲ့အမှုနဲ့ဂျကာတာမြို့အုပ်ချုပ်ရေးမှူးကိုအင်ဒိုနီးရှားတရားရုံးကထောင်ဒဏ်2နှစ်ပြည်ထောင်ချလိုက်ပါတယ်။ခရီးယံဘာသာဝင်ဖြစ်တဲ့အုပ်ချုပ်ရေးမှူးဘာဆူကီဂျာဟာဂျာပနာမာကတော့တရားရုံးဆွေးပြချက်ကိုအယူခံဝင်သွားမယ်လို့ပြောပါရယ်အင်ဒိုနီးရှားဟာကမ္ဘာမှာမွတ်စလင်အများဆုံးနေထိုင်တဲ့တိုင်းပြည်ဖြစ်ပါရယ်လူငယ်တွေနဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးချိန်အတွင်းကိုရန်ကျမ်းစာစာပိုက်တစ်ခုမှာမွတ်စလင်မဟုတ်သူကိုခေါင်းဆောင်အဖြစ်မရွေးရဘူးဆိုပြီးတော့ဖော်ပြထားတယ်ဆိုတဲ့အချက်ကိုယုံကြည်ရင်အဲ့ဒါဟာလိင်ညာချက်သာဖြစ်မယ်လို့မဲဆန္ဒရှင်တွေကိုသူပြောခဲ့တဲ့ဗီဒီယိုဖိုင်ထွက်ပေါ်လာပြီးတဲ့နောက်မှာဘာသာရေးကိုပုတ်ခတ်ဆော်ကားတယ်ဆိုပြီးတော့အုပ်ချုပ်ရေးမှူး ပနမာဆွဆွဲခံခဲ့ရတာပါဒီလိုတရားဆွဲဆင်မှုထပ်ပေါ်လာပြီးတဲ့နောက်ပနမာရဲ့ထင်ပေါ်ကျော်ကြားမှုတွေကျဆင်းသွားတယ်လို့လွန်ခဲ့တဲ့လရွေးကောက်ပွဲမှာလည်းရှုံးနိုင်ခဲ့ရတဲ့အထိဖြစ်သွားပါတယ
်စီးပွားရေးတိုးတက်မှုအားကောင်းလာနေတဲ့ကမ္ဘောဒီးယားနိုင်ငံမှာဒီသတင်းပတ်ထဲဒေသဆိုင်ရာဒီကမ္ဘာစီးပွားရေးဖိုရမ်တရက်ကိုပထမဆုံးအကြိမ်ကျင်းပဖို့ရှိနေပြီးတော့နောက်ထပ်စီးပွားရေးတိုးတက်လာမယ့်အခွင့်အရေးတွေလည်းရှိနေပါတယ်ဆက်မှုစီးပွားရေးအထွေထွေနေပါသေးတဲ့ကမ္ဘောဒီးယားနိုင်ငံပို့ဖို့ဖွံ့ဖြိုးတိုးတက်လာဖို့အတွက်အခွင့်အရေးတွေကိုဒီကမ္ဘာစီးပွားရေးခေါင်းဆောင်တွေကဒီသတင်းပတ်ထဲမှာတွေ့ဆုံဆွေးနွေးကြမှာပါကမ္ဘောဒီးယားနိုင်ငံရဲ့ပြည်တွင်းအသက်တွေထုတ်လုပ်မှုတန်ဖိုး GDP ဟာခုနှစ်ရာခိုင်နှုန်းအထိတက်လာနေပြီးရှေ့တောင်အာရှဒေသမှာတော့စီးပွားရေးဖွံ့ဖြိုးမှုတို့အပြည့်ဆုံးရှိတဲ့နိုင်ငံတစ်ခုဖြစ်တယ်လို့အမေရိကန်ကုန်သွယ်ကြီးများအသင်းရဲ့ကမ္ဘောဒီးယားနိုင်ငံဆိုင်ရာအကြီးအကဲ Brett Sierroni ကပြောပါရယ်။နိုင်ငံပေါင်း40ကျော်ကကိုယ်စားလှယ်ပေါင်း900တက်ရောက်ပေဒီမေလ10ရက်နေ့ကနေ17ရက်ထိကျင်းပပေမဲ့ဒီဆွေးနွေးပွဲမှာတော့ဒီပြည်ကြဆိုင်ရာကိစ္စရပ်တွေစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့လူငယ်တွေရဲ့အခက်အခဲနာစတာတွေကိုအဓိကထားဆွေးနွေးကြပါပါရှင်
သမရတယောက်ဟာရာထူးကနေအနားယူတဲ့အခါမှာကိုရီးအထုပ်ပတိစာအုပ်ရေးလိရှိပြီးအယောင်ရာဆုံးစာအုပ်ဖြစ်ဖို့မျှော်လင့်နိုင်ပါတယ်။ဒါပေမဲ့သမရဟောင်းဘီကလင်တန်ရဲ့အခုနောက်ဆုံးထုတ်စာအုပ်ကတော့အဲ့ဒီထက်အများကြီးပိုပြီးတော့အောင်မြင်မဲ့စာအုပ်တုပ်ဆိုတာသိကြနေပါပြီ။သမရဟောင်းကလင်တန်ဟာလူကြိုက်အများဆုံးဝတ္ထုရေးဆရာဂျိမ်းစ်ဖက်ဒါဆန်နဲ့အတူပေါင်းပြီးတဲရီယင်ဘိုဝတ္ထုဇာတ်လမ်းတစ်ပုဒ်ရေးခဲ့တာပါ။ The President is Missing ပျောက်ဆုံးနေတဲ့သမရလို့နာမည်ပေးထားတဲ့ဒီစာအုပ်ကိုတော့ပြိုင်ဘက်ကုမ္ပဏီနှစ်ခုဖြစ်တဲ့ Alfred Knopf နဲ့ Little Brown and Company တို့ကအထူးခြားခြားပူးတွဲထုတ်ဝေတာဖြစ်ပါတယ်ခင်ဗျာ
အင်္ဂါနေ့ညနေခင်းထိပ်တန်းရောက်တဲ့တွင်ကိုမခင်ဖြူတွေနဲ့ကိုအောင်တို့ကကြီးညာပေးခဲ့တာပါရှင်အခုတော့တရင်ဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ပရတိန်နိုင်ငံကိုရောက်နေတဲ့ဒေါ်အောင်ဆန်းစုကြည်ဟာပရတိန်မှာရှိတဲ့မြန်မာနိုင်ငံသားတွေနဲ့ဒီကနေ့မနက်ပိုင်းလန်ဒန်မြို့မှာတွေ့ဆုံခဲ့ပြီးငြိမ်းချမ်းရေးနဲ့နိုင်ငံဖွံ့ဖြိုးရေးဆက်ဆံရေးမှု27ရာစုပင်လုံညီလာခံနဲ့ဖွဲ့စည်းပုံပြင်ဆင်နိုင်ရေးအပေါ်သဘောထားအခြေခံပညာရေးစနစ်ပြုပြင်ပြောင်းလဲမှုအခြေအနေတချို့ကိုရှင်းပြသွားခဲ့ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ကိုညာဝင်းအောင်ကတင်ပြထားပါတယ်
ဒေါ်အောင်ဆန်းစုကြည်ဟာသူ့ရဲ့ဥရောပ၃နိုင်ငံခရီးစဉ်ရဲ့နောက်ဆုံးခရီးတစ်ထောက်အဖြစ်ဗြိတိန်နိုင်ငံမှာရောက်နေပြီးမေလ9ရက်ဒီကနေ့မနက်ပိုင်းမှာတော့ဗြိတိန်ရောက်မြန်မာနိုင်ငံသား300လောက်နဲ့လန်ဒန်မြို့မယ်ရီလဘုန်းဟိုတယ်မှာတွေ့ဆုံခဲ့တာပါဒီလိုတွေ့ဆုံမှုအတွင်းမြန်မာနိုင်ငံမှာမွေးဖွားလာသူတွေဟာဘယ်နိုင်ငံရောက်ရောက်မြန်မာနိုင်ငံရဲ့မိသားစုဝင်တွေအဖြစ်ခံယူကြောင်းပြောသွားပြီးအားလုံးကမိမိတို့တက်နိုင်တဲ့ဘက်ကပါဝင်လှုပ်ဆောင်မှသာမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်အမြန်ရောက်လာမှာဖြစ်တယ်လို့တိုက်တွန်းသွားပါတယ်တိုင်းဒေသတွေမှာမြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုအမူအကျင့်တွေပြောင်းလဲလာပြီလားဆိုတော့ကရင်တိုင်းဒေသတူရဲ့မိကွန်းနဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်ကအခုလိုဖြေကြပါတယ်
ကျမတို့တင်တဲ့ပြောင်းလဲဖို့လည်းအများကြီးလုပ်နေပါတယ်အတိုင်းတာတစ်ခုထိလည်းပြောင်းလဲပြီလို့ကျမတို့ယူဆပါတယ်သို့တော်ညာလည်းပြေးဖို့ပြောင်းလဲတယ်မပြောင်းလဲဆိုတော့နောက်ဆုံးကျတော့ပြည်သူလူထုကဆုံးဖြတ်မှာဖြစ်ပါတယ်အစိုးရဆိုတာဟာကိုလုပ်နေတဲ့စီမံကိန်းတွေကိုဥတီနေတဲ့ကိစ္စတွေအောင်မြင်မှုရေးလို့ပြောပိုင်ခွင့်ဟာတရားရဂိုင်လို့မရှိပါဘူးတကယ်အောင်မြင်တယ်မအောင်မြင်တယ်ဆိုတော့ပြည်သူလူထုကဆုံးဖြတ်မှာဖြစ်ပါတယ်ဒါနဲ့ပြည်သူကဆုံးဖြတ်တဲ့အခါကျလို့ရှိရင်လည်းပုံမူအမြင်ကျေကျေနဲ့ဆုံးဖြတ်ရမှာပါကိုလိုချင်တာမရလို့အောင်မအောင်မြင်ဘူးလို့ပြောလို့မရပါဘူးကိုလိုချင်တာရဖို့အတွက်မဟုတ်ဘူးကိုယ်နိုင်ငံတနိုင်ငံလုံးအတွက်ကောင်းဖို့အတွက်ဖြစ်ပါတယ်ကျမဒီအချိန်မှာဟိုကြုံတွုံးပြောရမယ်ဆိုလို့ရှိရင်ကျမတို့ကရင်တိုင်းရင်းသားများဟာကျမတို့ညီညာရေးဖြစ်စဉ်တွေနဲ့ပတ်သက်လို့အများကြီးပံ့ပိုးကူညီပါတယ်ဖောက်ပါပါတယ်ဒါအတွက်လည်းကျမတို့တကယ်ကိုကျေးဇူးတင်ပါတယ
်ဖွဲ့စည်းပုံပြင်ဆင်ရေးအလားအလာတွေနဲ့ပတ်သက်ပြီးလဲဒေါ်ဆန်းစုကြည်ကအခုလိုပြောသွားပါတယ်
ကျမတို့ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့ဆိုရင်မျိုးသားဒီမိုကရေစီဖွဲ့ချုပ်ကဒီဇိုင်းမမဆန့်ကျင်ခဲ့ပါတယ်ဒီဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီစံနှုန်းစံထားတွေနဲ့မကိုက်ညီဘူးဆိုပြီးတော့ဒီပြည်သူစံသားခံယူပွဲလုပ်ခဲ့တဲ့ကျမတို့ဆန့်ကျင်ခဲ့ပါတာဒါပေမဲ့လည်းကျမအမြဲပြောပါတယ်ကျမတို့နိုင်ငံမှာအရေးကြီးဆုံးကဘာလဲဆိုတာဟာတရားဥပဒေစိုးမိုးရေးပဲဘာဖြစ်လို့တရားဥပဒေစိုးမိုးရေးကအရေးကြီးလဲဆိုတော့တရားဥပဒေစိုးမိုးရေးမရှိဘူးဆိုရင်ဒီနိုင်ငံဟာတည်ငြိမ်နိုင်မှာမဟုတ်ဘူးတည်ငြိမ်နိုင်မှုမရှိတဲ့နိုင်ငံဟာဘယ်လိုမှငြိမ်းချမ်းရေးရနိုင်မှာမဟုတ်ဘူးအခုဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်ဟာအင်တာမဆက်နွယ်နေပါတယ်ဒီ NCA လက်မှတ်NCA သဘောတူညီမှုထဲမှာကိုဒါပါပါတယ်ဒီကျင်းပင်လုံညီလာခံကနေဒီဒီညီလာခံကနေတဆင့်ဖွဲ့စည်းပုံအခြေခံဥပဒေကိုစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုဒီမိုကရေစီပြည်ထောင်စုတစ်ခုဖြစ်အောင်လို့ပြုပြင်တောင်းလဲသွားရမယ်ဆိုတော့ပါပြီးသားပ
ါဒီနေ့ဟာညီညာရေးနှစ်လို့ NLD အစိုးရကကြီးညာလှုပ်ဆောင်နေပေမဲ့အမလို့အမရဖြစ်เสียအခြေအနေတွေရှိလာတယ်ဆိုတဲ့မေးမြန်းချက်ကိုတော့ဒေါ်အောင်ဆန်းစုကြည်ကအခုလိုတုံ့ပြန်သွားပါတယ်
အာမရတဲ့လူတွေကဝင်ပြီးတော့လှုပ်ဖို့လိုပါတယ်။အာမရဘူးဆိုတဲ့လူတွေအားလုံးကတော့ဝိုင်းမင်းပြီးတော့ကုညီမယ်ဆိုလို့ရှိရင်မုတ်ချမတွေ့ကျမတို့အောင်မြင်ရမှာဖြစ်ပါတယ်။အဲ့တော့ဒီကျမတို့ဟာ ညီလာခံတစ်ခုရဲ့နဲ့အားလုံးအောင်မြင်မှုရမယ်လို့လေဒီလိုလဲကျမတို့မမှော်မြန်မြောင်းမှမအောင်ညီညာရဲ့ဖြစ်စဉ်ဆိုတာတခြားနိုင်ငံတွေကြည့်လိုက်ပါတော်တော်ကိုလှုပ်ရတဲ့ကိစ္စပဲကျမတို့ရဲ့နိုင်ငံမှာဆိုလို့ရှိရင်လွတ်လပ်ရေးရကြတဲ့ညီညာရေးပြည်တွင်းညီညာရေးဆိုတာပြေဝမရှိခဲ့ပါဘူ
းမြန်မာနိုင်ငံရဲ့ပညာရေးစနစ်မှာအခြေခံပညာရေးစနစ်ပြောင်းလဲမှုတချို့နဲ့ပတ်သက်လို့လုံဆောင်စရာတွေဆက်ရှိနေတဲ့ကြောင်းဒေါက်တာဇန်းစုကြည်ကပြောသွားပါတယ်အ
ဲ့တော့ကျမတို့နိုင်ငံကအခုပညာရေးစနစ်ကိုလည်းပြောင်းတဲ့နေရာမှာမူလတန်းပညာရေးကိုကျမတို့မြင့်တင်ရမယ်ခိုင်မအောင်လုပ်ရမယ်အခြေခိုင်မှအမြင့်ကခိုင်မှကျမတို့အပင်ကနေပြီးတော့တန်တန်မာမာနဲ့ကြီးထွားလာမှာပါနောက်ပြီးတော့ကျမတို့ရဲ့ဆံဘွေစနစ်ကိုလည်းကျမတို့ပြောင်းရမယ်အခုဆံဘွေစနစ်ပြောင်းတဲ့နေရာမှာကျမတို့ကအမှတ်ပေးတဲ့စနစ်မဟုတ်ဘဲနဲ့ grading ပေါ့နော် ABC အဲ့ဒီစနစ်ကိုကျမတို့ပြောင်းပြီးတော့သုံးပါတယ်သုံးတဲ့အခါမှာကျမဘာတွေ့ရလဲဆိုတော့ကလေးတွေကကြိုက်တယ်တဲ့ဘာလို့သူတို့ပုံမှာပို့ပြီးသူတို့ပုံမှာဖိအားပေးမှုတွေပို့နေလာတယ်ပေါ့နော် pressure ပို့ပြီးတော့နေလာတဲ့အခါကျတော်နဲ့မိဘတွေကမကြိုက်ဘူးတဲ့ဘာဖြစ်လို့မကြိုက်လဲဆိုတော့အမှတ်ပေးစနစ်နဲ့ကြည့်လို့ရှိလို့ရှင်ဟိုဘက်အင်ကကလေးကငါကလေးတဲ့အမှတ်သုံးမှတ်ပို့များလို့ရှိလို့ရှင်ငါတို့ကျူရှင်ဆရာမအလုံးမလုံးနေဘူးဆိုပြီးသတ်မှတ်လို့ရတယ
်ဒီကနေ့ဟာဒေါအောင်ဆန်းစုကြည်ရဲ့ဗီတင်ခီးစဉ်နောက်ဆုံးနေ့ဖြစ်ပြီးမေလ၄ရက်ကြာသာပရိနိကရေကဗီတင်နိုင်ငံကိုရောက်နေတာဖြစ်ပါတယ်အီပီလာ30ရင်းနေကဥရောပခီးစဉ်စတင်ခဲ့တဲ့ဒေါအောင်ဆန်းစုကြည်ဟာဘယ်လ်ဂျီယံအီတလီနဲ့ဗီတိန်နိုင်ငံတွေကိုခီးထွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပါရှင်ခုတော့မွန်ပြည်နယ်ကချောင်းဆောင်တရားဖွင့်ပွဲသတင်းဖက်ဆက်ပါမယ်။အရင်အစိုးရလက်ထက်ကစီမံချက်နဲ့စတင်ခဲ့တဲ့မွန်ပြည်နယ်မော်လမြိုင်ချောင်းဆောင်တန်လွင်မြေကိုတရားနာမည်ပေးရမှာဝေဖန်ကန့်ကွက်မှုတွေရှိတဲ့ကြားမှာပဲဒီကနေ့မှာတော့တရားဝင်အခမ်းအနားနဲ့ဖွင့်လှစ်လိုက်ပါပြီ။ဒီမတိုင်ခင်ကတရားနာမည်ပေးတာနဲ့ပတ်သက်ပြီးဆန္ဒပြကန့်ကွက်ကြသူတွေကတော့နောက်အစိုးရတည်လက်ထက်ရောက်မှာပဲဒီတရားနာမည်ကိစ္စဆက်ပြီးတော့ဆွေးနွေးတော်ရမယ်လို့ဆိုပါတယ်။အပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုကောင်းဆာဟင်းကသတင်းပေးပို့ထားပါတယ်။
မူမီနေမလမဲချောင်းဆောင်မြို့တရားကိုဗိုလ်ချုပ်အောင်စံတရားဆိုပြီးအမိပေးဖို့ပြည်သူ့လွတ်တော်မှာမဲခွဲဆုံးဖြတ်အတည်ပြုခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့တရားကိုတရားဝင်ဖွင့်လိုက်တာပါနိုင်ငံတော်အဆင့်ကလုပ်ပေးတဲ့တရားတွေကိုဗိုလ်ချုပ်အောင်စံနဲ့ပတ်သက်တဲ့တင်ကြေးတွေအမတ်အသားတွေအများဆုံးဖြစ်အောင်ဆောင်ရွက်တော့မှာဖြစ်တယ်လို့တရားဖွင့်ပွဲအခမ်းအနားမှာပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကပြောသွားခဲ့တဲ့အကြောင်းဖွင့်ပွဲကိုကိုယ်တိုင်တယောက်ခဲ့တဲ့မြို့သားလွတ်တော်ကိုစလဲဦးဖေတင်ကပြောပါတယ
်ဒါဆောက်လုပ်ရေးဝန်ကြီးကဒါသူ့ရဲ့ဒီဆောက်လုပ်ရေးချင်းနဲ့ပတ်သက်ပြီးတော့နော်ဒီထားတဲ့ plan တွေကိုသူရှင်းပြတယ်ဗျာရှင်းပြပြီးတော့တော့ကြီးကြတဲ့တကားဖြစ်စဉ်ပြီးတော့ရှင်းရတဲ့တော့တကားလည်းဖြစ်တယ်တော့ဒီကစားတွေကိုတော့နောက်ဆိုလို့ရှိနေဒီဘုချောင်းဆက်နဲ့ပတ်သက်တဲ့တော့ဒီသင်္ကေတလက္ခဏာတွေပါဖို့အတွက်ကိုအများဆုံးဆောင်ရွက်သွားမယ်လို့ပြောသွားတယ်ဗျာ
လူကြောင့်တရားနာမည်ပြောင်းလဲခြင်းဆိုင်ရာအမျိုးသားအသွင်လှုပ်ရှားမှုအဖွဲ့ဝင်တယောက်ဖြစ်တဲ့ကိုမင်းမင်းຫນွေကတော့နောင်တက်လာမဲ့အစိုးရတဲ့လက်ထက်ရောက်မှာပဲတရားကိစ္စကန့်ကွက်ဆွေးနွေးတာတွေဆက်လုပ်သွားတော့မယ်လို့ပြောပါတယ
်အဲကျွန်တော်တို့ကော်မတီကဟိုစံသားပြရတယ်ငကြိမ်ရှိခဲ့ပြီလေဟုတ်ကဲ့နောက်တစ်ခုကကျွန်တော်တို့ဒီဘာလဲလက်မထိုးပြီးတော့စံသားယူတာလဲလူကြီးတသိန်းကြီးပါတော့ရှိတယ်လေအဲ့ဒါကိုလည်းကျွန်တော်စာတင်တာပြည်တယ်ဒါကြောင့်မလို့ကျွန်တော်တို့လောက်ဖို့ရှိတယ်ကျွန်တော်တို့လောက်ဆောင်ရရှိတယ်အားလုံးတော့ကျွန်တော်တို့ဘက်ကတော့ဒါလောက်ထားပြီးပြီလေအားကြောင့်ဒီနေ့မှာကျွန်တော်တို့ကော်မတီနဲ့ဘာမှလှုပ်ရှားတာမရှိဘူးအဒီစားကိစ္စကိုကျွန်တော်တို့မလဲပြောချင်ရှင်လဲနောက်ဆက်တဲ့ဆိုရကြမှာကျွန်တော်တို့ပြောတော့
ဒီမိုကရေစီအစိုးရအသစ်တရဲ့အနေနဲ့တရားနာမည်ကိုကန့်ကွက်တဲ့ဒေသခံတွေနဲ့တွေ့ဆုံပြီးမှတရားနာမည်ပေးတာကိုလှုပ်တင်တယ်လို့လဲကိုမင်းမင်းတွေကပြောပါတယ
်ဆန္ဒပြလဲနေကြည်ဟိုင်းနောက်လက်မှတ်ထိုးပြီးတော့ကျွန်တော်စာတင်နေလိမ့်ရှိတယ်လေအဲ့ဒီပုံမှာကျွန်တော်ယူဆတာပေါ့နော်အဲဒီမိုကရေစီအစိုးရဆိုတာနော်ဒါကူတော့ဟိုအကြောင်းပြန်မှုတော့ကောင်းတယ်ပေါ့နော်။အမှတွေ့ဆုံးဆွေးနွေးကြတယ်။အဲ့ဒီပုံစံမျိုးပေါ့။အခုကဘာမှအကြောင်းမပြန်တော့တာ။ဟိုဗာလဲဂယုမဆက်တဲ့ပုံစံမျိုးပေါ့နော်
။ဒီသက်ခံတွေလိုလာတဲ့အတိုင်းတရားနာမည်ပြောင်းလဲရေးနဲ့ပတ်သက်လို့လက်ရှိကာလမှာတော့2008ဖွဲ့စည်းပုံအခြေခံဥပဒေအရအုပ်ချုပ်တာကိုလက်ခံရမှာဖြစ်ပြီးတော့ဥပဒေနဲ့အညီပြည်သူ့လွတ်တော်ကပြဋ္ဌာန်းလိုက်တဲ့အောင်မြင်ပြီးအဆိုတစ်ခုကိုပြည်내အစိုးရအနေနဲ့ညှင်းဆိုလို့မရတယ်လို့ဗိုလ်ချုပ်အောင်စံတရားအဖြစ်နာမည်ပေးတာကိုလည်းဂုဏ်ယူရမယ်လို့မူမီနယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောပါတယ်။မော်လမြိုင်ချောင်းဆောင်တက်လွန်မြေကူတရားစီမံကိန်းကိုအရင်တမဒဦးသိန်းစင်အစိုးရလက်ထက်ကစတင်ခဲ့တာဖြစ်ပြီးတရားအရှိန်9203ပေအကျင့်28ပေရှိနှစ်လမ်းသွားတရားဖြစ်တယ်လို့စောက်လို့စရိတ်ကျက်သက်ပေါင်း9900ကုန်ကြခဲ့ပါတယ်
။ကိုကောင်းစာဟင်းတရင်ပေးပို့သွားတော့ပါခုတော့ထိုင်းရောက်မြန်မာအလုပ်သမားတွေတရင်ဖက်ဆက်ရအောင်ပါထိုင်းနိုင်ငံဘာချွတ်ခရိုင်ပန်ပရီမြို့နယ်ပန်းရောင်နန္ဒတိစီတူဘူးဆက်ယုံမှာ MOU သဘောတူစာချုပ်နဲ့ရောက်လာတဲ့မြန်မာအလုပ်သမားတွေကိုတကြံပိတ်ရက်ရှိရက်အတွက်လှုပ်အားခ3ရက်စာပေးမယ်ဆိုပြီးဆက်ယုံကပြောထားတယ်လို့မပေးတဲ့အတွက်အလုပ်သမားတွေနေ့တစ်ဝက်ဆန္ဒပြခဲ့ကြပါတယ်။ဒီလိုဆန္ဒပြကြတဲ့အလုပ်သမား180ကျော်ကိုမြန်မာပြည်ပြန်ပို့ဖို့ဆက်ယုံကစီစဉ်တာကြောင့်မြန်မာတန်ယုံကအလုပ်သမားတန်အရာရှိတွေတွားရောက်ဖြည့်ရှင်ခဲ့ရပါတယ်။အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့မအေးအေးမာကသ တင်ပေးပို့ထားပါတယ
်။ထိုင်းမြန်မာသဘောတူညီမှုစာချုပ် MOU နဲ့လာတဲ့အလုပ်သမားတွေဟာစာချုပ်ပါအခွင့်အရေးတွေအတိုင်းအပြည့်အဝမရတဲ့အတွက်စန္ဒထုတ်ဖော်မှုတွေပြီးခဲ့တဲ့ရက်ကဖြစ်ပွားခဲ့တာပါ။ဗကြံတွင်ရှိရပိတ်တာ၃ရက်စာပေးမယ်ဆိုပြီးစစ်ရုံကပြောထားပြီးကမှလူအားကထုတ်ပေးချိန်မှာမပေးတဲ့အတွက်နေဝက်ခန့်စန္ဒထုတ်ဖော်ရာကနေအလုပ်သမား180ကျော်ကိုနေရက်ပြန်ပို့ဖို့စီစဉ်တဲ့အထိအလုပ်ရှင်နဲ့အလုပ်သမားတွေကြားမှာတင်းမာမှုဖြစ်ခဲ့တာပါတနင်္လာနေ့မှာတော့အလုပ်သမားတန်အရာရှိတွေတွားရောက်ဖြည့်ရှင်းမှုတွေလုပ်ခဲ့ပေမဲ့အလုပ်ပြန်လုပ်ခွင့်မရခဲ့ဘူးဆိုပြီးထိုင်းနိုင်ငံကအလုပ်သမားတွေကိုအကူအညီပေးနေတဲ့ AAC မဟာမိတ်အဖွဲ့ကကိုရဲမင်းကပြောပြပါတယ်
အခုဒီနေ့ကတော့သူတို့အလုသမားတန်ရှိဥအောင်ကိုတန်းသွားတယ်ပြီးတော့အလုသမားတန်ရှိနောက်ကျောင်းလာတဲ့၃ယောက်ထဲကဥအောင်ခင်မြင်သွားတယ်၂ယောက်ပေါ့နော်အလုသမားတန်ရှိ၂ယောက်သွားတယ်မြန်မာအလုသမားတန်ရှိတွေဘက်ကဆိုရင်အဲ့မှာဖြည့်ရှင်းတော့ကြတော့ဒီအလုသမား180ကျော်ကတော့ကျွန်တော်တို့ဒီလုပ်ငန်းဒီဆက်ယုံမှာပဲလုပ်ချင်တယ်ဒါပေမဲ့ဟိုအလုသမားတွေလုပ်ခွင့်မရဘူးဒီဆက်ယုံမှာပဲဆက်လုပ်မယ်ဆိုရင်ဒီအလုသမားတွေနေ့တစ်ဝက်အလုပ်နားတဲ့အတွက်ဘာလဲဘဏ္ဍာတန်းကျော်ကြီးပေးရမယ်တဲ့အလုသမားတွေကအဲ့လိုပြောတယ်အဲ့ဒါကိုကြောင်းပြပြီးတော့ဒီလူသမားတွေလက်မခံနိုင်တော့ဘူးဆိုပြီးတော့လုပ်ယုံကအလုပ်ထုတ်တယ်အဲ့ဒါကိုကျွန်တော်စက္ကန့်ထွိုက်တွေပေါ့နော်အေဂျင်စီတွေမြန်မာအေဂျင်စီတွေစက္ကန့်ထွိုက်တွေပေါ့ထိုင်းဘက်ကတာဝန်ယူကြတဲ့အေဂျင်စီတွေကပူးပေါင်းပြီးတော့လုပ်သစ်ရှာပေးမယ်ဆိုပြီးတော့ဆိုရရနဲ့ကျင်းနေကြတယ်တဲ့လုပ်သစ်ရှာပေးဖို့အတွက်ဟိုတာဝန်ယူရဲဆိုပြီးတော့ကျင်းနေလိုက်တယ်တဲ့အလုပ်သစ်ကြောင်းအောင်မယ်ပေါ့ဒီလုပ်ငန်းမှာတော့သူတို့လုပ်ချင်ပေမဲ့မလုပ်ရတော့ဘူ
းအလုပ်သမားတွေဟာစက်ရုံတစ်ခုကနေအလုပ်ထွက်ရပြီဆိုတာနဲ့နောက်အလုပ်သစ်တစ်ခုရဖို့အတွက်အခက်အခဲတွေရှိနေတာပါဒီအတွက်အလုပ်သစ်ပြန်ရှာပေးမယ်ဆိုပြီးသဘောတူခဲ့တာကြောင့်သူတို့အနေနဲ့အလုံးလက်မဲ့ဖြစ်နေမဲ့မြန်မာလူသမား180အတွက်စိုးရိမ်ပူပန်မှုတွေရှိတယ်ဆိုပြီးဆက်ပြောသွားပါတယ
်။လူသမားတွေမအောင်မြင်ဘူးပေါ့နော်။လူသမားတွေရဲ့ kitchen နဲ့ဆန္ဒတွေမအောင်မြင်ပါဘူး။ပြီးတော့နောက်အလုပ်ဆိုတာလည်းဘာမှမသိသေးဘူး။တကယ်ပြောင်းအောင်မလားမပြောင်းအောင်မလားဆိုတာရှိသေးတယ်။အဲ့တော့လွန်ခဲ့တဲ့ရက်ပိုင်းကပဲမားချိုင်မှာအလုပ်သမား82ယောက်ခက်ခဲနေဖြစ်တယ်။အဲ့သူတို့တောင်းဆိုတယ်။အဲ့ဒီမှာနောက်အလုပ်တွေပြောင်းပေးမယ်ဆိုတဲ့လူသမားတွေအခုချိန်ကြီးအလုပ်မရသေးဘူး။အဲ့လိုပုံစံမျိုးပေါ့နော်ဖြစ်မလားလို့ကျွန်တော်ကတော့စိတ်ပူတာပေါ့ကျွန်တော်တို့ဒီထိုင်းရောက်လုပ်သမားတွေကူညီပေးတဲ့ AC ဖွဲ့အနေနဲ့တော့ဒီလုပ်သမားတွေတကယ်မှန်မှန်ကန်ကန်လူ180လုံးနောက်လုပ်ငန်းတစ်ခုမှအတီးကြားနဲ့ရနိုင်ပါမလားဆိုတော့စိတ်ပူတယ်ပေါ့နော
်မြန်မာလူသမားတန်ရာရှိတွေကိုတော့ဆက်သွယ်လို့မရခဲ့ပါဘူးထိုင်းနိုင်ငံဘန်ကောက်မြို့နဲ့ကီလိုမီတာအနည်းငယ်သာကွာဝေးတဲ့သမုတ်ဆခွန်ခရိုင်တွင်းကဘစ်ကစ်မျိုးစုံလုပ်တဲ့စက်ရုံမှာလုပ်တဲ့အသက်19နှစ်ကနေအသက်30ကျော်မြန်မာလူသမား82ဦးဟာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာခဲ့ကြပေမဲ့သဘောတူစာချုပ်အတိုင်းလုံအောင်ကမပေးတာကိုတောင်းဆိုရကနေအလုတ်ကနေထုတ်ပယ်ခံခဲ့ရပါတယ်။ AP လတုန်းကလည်း MOU နဲ့လာတဲ့မြန်မာလူသမား10ဦးဟာနှစ်စန်းတရက်နှစ်မှာအလုတ်မစင်းတဲ့အတွက်ဆိုပြီးအလုတ်ကနေထုတ်ပယ်ခံခဲ့ရပြီးနှီးစက်ရဓာတ်ဆီဆိုင်မှာချထားတာကိုခံခဲ့ရပါတယ်။ဒီပြဿနာနဲ့ပတ်သက်လို့အလုတ်သမားတွေဘက်ကအလုတ်ရှင်ကိုတရားစွဲဆိုမှုတွေလုပ်ဖို့အတွက်ပြင်ဆင်နေကြတယ်လို့လည်းဆိုပါတယ်ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်ပါအလုသမား3သန်းကနေ40လောက်ထိရှိနေပြီးနှစ်နိုင်ငံသဘောတူစာချုပ် MOU အပါအဝင်တရားဝင်အထောက်ထားနဲ့နေထိုင်သူတွေကတော့သိန်းကျပ်လောက်ပဲရှိကြပါတယ်ရှင
်ဒေါ်ရရှင်များရှင်မြန်မာနိုင်ငံကအင်တာနက်စာမျက်နှာတွေလူမှုကွန်ရက်တွေမှာသတင်းမားတွေကောလာဟလတွေဖြန့်ချီပြီးတော့တိုင်းပြည်မှာမတိမငိမ့်ဖြစ်အောင်ကြိုးပမ်းနေတယ်လို့အစိုးရကသတိပေးလိုက်ပါတယ် Facebook အင်တာနက်လူမှုကွန်ရက်တွေလို့သတင်းတွေပြန့်နှံ့လွယ်တဲ့ဤပညာတွေတိုးတက်လာတာနဲ့အမျှသတင်းမှန်တဲ့သတင်းမားဘယ်လိုခွဲခြားနိုင်မလဲလူထုကြားမှာသတင်းမှန်ရအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VO ရဲ့ email လိပ်စာ bamis@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်။
ဒီကနေ့ည9နာရီမှာဆွေးနွေးမယ့်ဓာတ်ရိုက်လေးလိုက်စီစဉ်မှပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်မှာဖက်ဆက်ရအောင်ပါ။အမေရိကန်အမျိုးသားလုံခြုံရေးအကြံပေး Michael Flynn ရဲ့အားနည်းချက်တွေအပေါ်ရုရှားတို့ကအကြံကန်နိုင်တယ်လို့အင်ဖြူရိုကိုတတိပေးခဲ့ကြောင်းယာယီ၈နှစ်ချုပ်ဟောင်း Sally Yates ကပြောပါရစေ။အမေရိကန်ဆိုင်ရာရုရှားသံအမတ်နဲ့ဆက်သွယ်ပြောဆိုခဲ့တာနဲ့ပတ်သက်ပြီးလိန်ညာခဲ့တာကြောင့်သမ္မတ Donald Trump က Flynn ကိုရထုကမထုတ်ပဲခင်သတင်းနှစ်ပတ်ကျော်ကလေးကအဲ့ဒီလိုတတိပေးခဲ့တာဖြစ်တယ်လို့သတင်းလာနေတုန်းကကျင်ပါတဲ့အချက်လွတ်တော်ဆွေးနွေးပွဲအတွင်း Yates ကပြောပါရစေ။ VOA သတင်းထောက် Michael Bowman ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကပြောပြပေးမှာပါ။
ရရှာတမန်နဲ့ဆက်သွယ်ခဲ့မှုနဲ့ပတ်သက်ပြီးအမျိုးသားလွန်ကြွေးရေးအကြံပေးမိုက်ခဲဖလင်းဟာဒုသမ္မတမိုက်ပန်စ်ကိုလင်ညာပြောဆိုခဲ့တဲ့အကြောင်းသတင်းမီဒီယာတွေမှာဖော်ပြပြီးဖေဖော်ဝါရီလလယ်ပိုင်းမှာသမ္မတထရမ့်ကဖလင်းကိုယာရုကထုတ်ပယ်လိုက်တာပါ။ဖလင်းဟာရရှာတမန်နဲ့ဆက်သွယ်ခဲ့တာမျိုးမရှိဘူးလို့ဒုသမ္မတပန်စ်ကပြောဆိုခဲ့ပြီးတဲ့နောက်ပိုင်းမှာဆယ်လီယိတ်စ်ကအင်ဂျီရောဥပဒေအကြံပေးတွေကိုသတိပေးခဲ့တယ်လို့အထက်လွှတ်တော်ကြားနာပွဲအတွင်ပြောသွားပါတယ်။
The vice president and others were entitled to know.
သူတမရနဲ့တခြားသူတွေအနေနဲ့အမေရိကန်ပြည်သူတွေကိုသူတို့ပြောကြားခဲ့တဲ့အချက်လက်တွေဟာမှန်မှန်မဟုတ်ဆိုတာကိုသူတို့အနေနဲ့သိရပါမယ်။ဗိုလ်ချုပ်ကြီးဖလင်းအနေနဲ့ဘာတွေလုပ်ခဲ့လဲ။နောက်သူတမရကိုဘာတွေလိညာပြောခဲ့လဲဆိုတာကိုရုရှားတွေကသိထားပါတယ
်။ဒီလိုအခြေအနေတွေကဘာတွေဆက်ဖြစ်သွားနိုင်တာပါလဲ။ Sally Yates က
That created compromise.
အမျိုးသားလုံခြုံရေးအကြံပေးကိုရုရှားတွေကအကြက်ကင်ပြီးတော့အပေးယူလုပ်ရမယ့်အနေအထားမျိုးဖြစ်သွားပါတယ်
။ရိတ်ချဲအခုလိုတတိပေးမှုဟာပုံမှန်အကြံပြုပြောဆိုတာမျိုးဖြစ်တာကြောင့်ဒီပေါ်ချက်ချင်းအေးအေးဆောင်ရွက်တာမျိုးမရှိခဲ့ဘူးလို့အင်မီရော့ဘတ်ကပြောဆိုထားခဲ့ဘူးပါတယ်။ဒါအပြင်နိုဝင်ဘာရွေးကောက်ပွဲအပြီးအစည်းအဝေးတစ်ခုအတွင်း Flynn အပေါ်ယုံကြည်ရမှုနဲ့ပတ်သက်လို့သမ္မတ Barack Obama က Trump ကိုတတိပေးခဲ့တယ်လို့အထက်လွှတ်တော်ကြားနာပွဲမတိုင်ခင်ကလေးမှာပဲသတင်းမီဒီယာတွေကထုတ်ပြန်တာနဲ့ပတ်သက်ပြီးတော့လည်းအင်မီရော့ကအတည်ပြုပေးခဲ့ပါတယ်။အင်မီရော့ပြောခဲ့ရရှောင်းစပိုက်ဆာက
President Obama made it known that he was
သမ္မတ Obama ကဗိုလ်ချုပ်ကြီး Flynn ကိုတိတ်ကြိုက်နှစ်သက်တဲ့သူမဟုတ်ဘူးဆိုတာသိခဲ့ရပါတယ်။တကယ်သာသူအလေးထားမယ်ဆိုရင်ဗိုလ်ချုပ်ကြီး Flynn ရဲ့နောက်ကျောင်းရာဇဝင်ကင်းရှင်းကြောင်းထောက်ခံချက်ကိုဘာကြောင့်ပယ်ဖျက်မထားတာပါလဲ။အဲ့ဒီကာလမတိုင်ခင်တလလောက်ကမှဒီနောက်ကျောင်းရာဇဝင်ကင်းရှင်းကြောင်းထပ်ပြီးအတည်ပြုပေးထားတာပါ။
ကျန်းမာပွဲအတွင်းအထက်လွှတ်တော်အမတ်တွေကအကြောင်းအရာမျိုးစုံနဲ့ပတ်သက်ပြီးမေးမြန်းခဲ့ပါတယ် Republican အမတ် Lindsey Graham က
Are you aware of any evidence that would suggest
နောက်ဆုံးစကြောမဲဆွယ်စည်းရုံးပွဲကာလအတွင်း Trump ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဝင်တွေနဲ့ Russia အစိုးရဒါမှမဟုတ်ထောက်လှမ်းရေးတွေနဲ့ဆက်သွယ်ခဲ့တယ်ဆိုတဲ့အထောက်အထားမျိုးတွေ့ရပါလား
ဒီမေးခွန်းကိုဖြေရမယ်ဆိုရင်ထိတ်တန့်လိုအပ်ချက်တွေကိုထုတ်ပြောရမှာကြောင့်မဖြေနိုင်ပါဘူး
American ရွေးကောက်ပွဲကိုရုရှားတွေကဝင်ရောက်နှုတ်ဆက်ခဲ့တယ်ဆိုတာဟာတန်တရားတသက်တော့မဟုတ်ဘူးလို့အမျိုးသားထောက်လှမ်းရေးအကြီးအကဲဟောင်း James Clapper ကပြောပါတယ
် If there has ever been
အခုဖြစ်ပျက်နေတဲ့အနေအထားတွေကကျွန်တော်ရဲ့ဒီမိုကရက်တစ်အခြေခံနိုင်ငံရေးစနစ်ကိုချင်းချောက်နေပြီးတော့ဘယ်တော့မှမဖြစ်ဘူးတဲ့အပြင်းထန်ဆုံးတုံ့ပြန်ဆောင်ကြည့်ရမယ့်အခြေအနေကိုရောက်တယ်လို့ပြောရမှာပါ
လွန်ခဲ့တဲ့နှစ်ကရုရှားတွေအနေနဲ့အခုလိုအောင်အောင်မြင်မြင်ဆောင်ရွက်နေတာကြောင့်အမေရိကန်ပါဝင်ကမ္ဘာတစ်လောကရွေးကောက်ပွဲတွေမှာလည်းအလားတူထပ်မံနှောက်ယှက်နိုင်တယ်လို့ Clapper ကပြောဆိုခဲ့ပါတယ်ခင်ဗျာ
ကိုအောင်တင်ပြတော့တာပါ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7ဂျိုရူကနေတရက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါအပြင် VOA ရဲ့တရက်ထုတ်လွှင့်ချက်တွေကို VOA ရဲ့ Internet စာမျက်နှာဖက်တဲ့ bemis.voanews.com မှာလည်းကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်ရှင်။ခုတော့ကြမ်းရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမကင်ပြူထွေးကပြောပြပေးပါအောင
်။တောင်ကိုရီးယားနိုင်ငံမှာဒီကနေ့ကျင်းပတဲ့သမ္မတရွေးကောက်ပွဲမှာကိုရီးယားဒီမိုကရက်တစ်ပါတီကသမ္မတလာမွန်ချေအင်ကမဲအများဆုံးနဲ့အနိုင်ရနေတဲ့ဆိုတာကိုဒီမဲယုံတွေမှာမဲပေးပြီးတော့ပြန်လာကြတဲ့သူတွေကိုမေးမြန်းထားတဲ့ကနဦးလူလူစစ်တမ်းတွေမှာဖော်ပြနေပါဗျ။မဲတွေရဲ့၄၁ရာခိုင်နှုန်းကိုမစ္စတာမွန်ကအနိုင်ရတဲ့အကြောင်းကိုရီးယားရုပ်သံတွေဖြစ်တဲ့ KBS, MBC နဲ့ SBS ရုပ်သံအဖွဲ့တွေကပူးတွဲပြုလုပ်တဲ့ရွေးကောက်ပွဲစစ်တမ်းမှာဖော်ပြထားတာပါ။ဒီစစ်တမ်းဟာဆိုရင်ဒီရွေးကောက်ပွဲမတိုင်ခင်တုန်းကလူလူစစ်တမ်းတွေရဲ့ရလဒ်နဲ့လည်းကန့်ညီနေတာပါ။ Mr. Moon ဟာသူနဲ့ပြိုင်ပွဲသမရလောင်း73ယောက်ထက်လူလူထောက်ခံမှု20ရာခိုင်နှုန်းပို့ပြီးတော့ရနေတယ်လို့ဆိုပြီးဒီရွေးကောက်ပွဲမတိုင်ခင်ပြုလုပ်တဲ့လူလူစစ်တမ်းတွေမှာဖော်ပြခဲ့တာပါရှင်။အမေရိကန်မျိုးသားလုံခြုံရေးအကြံပေးအကြီးစားဗိုလ်ချုပ်ကြီး Michael Flynn ကိုရုရှားကအချက်ကိုင်ချိန်ချောက်လာနိုင်တဲ့ဆိုပြီးတော့သမ္မတ Donald Trump ရဲ့အစိုးရအသစ်တက်လာပြီးအစောပိုင်းရက်ကတည်းကသူသတိပေးခဲ့ဘူးတယ်လို့အမေရိကန်ယာယီရှေ့တွေချုပ်ဟောင်း Sally Yates ကတတိလာနေတော့ကပြောဆိုလိုက်ပါတယ်။အမေရိကန်ဆရာရုရှားတန်အမတ်ကြီးနဲ့ဆက်ဆံခဲ့တာကိုလိမ့်လည်ထားတဲ့အတွက်ဒီ Flynn ကိုယာရုကနေမထုတ်ခင်သတင်းတစ်ပတ်ကျော်ကတည်းကအေဗီဒိုကိုသူသတိပေးခဲ့တာဖြစ်တယ်လို့ Yates ကမနေ့ကအထက်လွှတ်တော်ကြားနာပွဲအတွင်းမှာပြောဆိုသွားခဲ့တာပါရှင်။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာမနေ့ပြန်ပုံထူးနေ့မှာရုရှားနိုင်ငံခြားရေးဝန်ကြီး Sergey Lavrov နဲ့ Washington DC မြို့တော်မှာတွေ့ဆုံပြီးတော့ Syria, Ukraine နဲ့တခြားရာကိစ္စတွေကိုဆွေးနွေးဖို့ရှိပါတယ်။ Syria ရေးနဲ့ပတ်သက်ပြီးတော့ဒီ Syria မှာအကြမ်းဖက်မှုတွေကြောကြစေဖို့ Syria ပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေထောက်ပံ့ပေးနိုင်ဖို့နဲ့ Syria ပြည်ပကကိုနိုင်ငံရေးလိနဲ့ဖြည့်ဆည်းပေးနိုင်ဖို့ကိစ္စတွေဆွေးနွေးလိမ့်မယ်လို့နိုင်ငံခြားရေးဌာနကကြေညာချက်မှာဖော်ပြထားပါတယ်ရှင်
။တရင်အချင်းချက်ကိုမခင်ဖြူတွေကကြေညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ် VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30နာရီလိုင်းတိုမီတာ24 25 51နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းရှင်လက်မှတ်ရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.